ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့သူ့ဇနီးတို့ဟာအီရန်ဆန္ဒပြသူတွေကိုထောက်ခံကြောင်းပြသဖို့အတွက်ကနေဒါနိုင်ငံအတော်အမျိုးကအီရန်ဆန္ဒပြသူများထောက်ခံချီတက်ပွဲမှာပါဝင်ဆန္ဒပြချီတက်ခဲ့ကြပါတယ်။ကနေဒါနိုင်ငံနဲ့ကမ္ဘာတစ်ပေါင်းမှာအီရန်ဆန္ဒပြသူတွေကိုထောက်ခံတဲ့ချီတက်ပွဲတွေစနေနေ့ကအများကြီးလှုပ်ခတ်ကြတဲ့နဲ့အော်တာဝါဆန္ဒပြပွဲကထောက်ခံပွဲတစ်ပွဲဖြစ်ပါတယ်။ခေါင်းစည်းပေါ်အောင်ကိုသတ်မှတ်ချက်နဲ့အညီမစည်းတဲ့အတွက်စက်တင်ဘာလအတွင်းမှာဖမ်းဆီးခံခဲ့ရပြီးဘာသာရေးရဲတွေကထိမ့်သိမ်းထားစဉ်အသက်22နှစ်အရွယ်မာဆာအာမီနီကွယ်လွန်ခဲ့တာကိုကန့်ကွက်ကြတဲ့ဆန္ဒပြပွဲတွေကအီရန်နိုင်ငံအနှံ့မှာဖြစ်ပွားခဲ့တာဖြစ်ပါတယ်။စနေနေ့မှာပဲအီရန်နိုင်ငံရဲ့ဒေါ်လာရေးအဆောက်အအုံအကြီးကဲဟော့ဆိန်ဆာလာမီကဆက်လက်ဆန္ဒမပြကြဖို့တတိပေးလိုက်ပါတယ်။ဆန္ဒပြပွဲတွေဟာအနည်းကြီးမားလာတဲ့အစီအစဉ်ဖြစ်ပြီးအင်ဂျူရောနဲ့အစ္စရေးဇီယွန်ဝါဒီအစိုးရတွေကတားဖောက်ပေးခဲ့တာဖြစ်တယ်လို့ဟော့ဆိန်ဆာလာမီကပြောပါတယ်။ဒါပေမဲ့အီရန်ပြည်သူတွေဟာသူ့သတိပေးချက်ကိုလျှစ်လျူပြုလိုက်ကြပြီးစနေနေ့ကဆန္ဒပြပွဲတွေဆက်လက်ဆင်နွှဲခဲ့ကြတာပါ။